ဆာဗီးယားနိုင်ငံဟာနိုင်ငံတကာအသိုက်အဝန်းကိုဂတိကဝတ်ပြုထားတဲ့အချိန်မြန်မာစစ်တပ်ကိုလက်နက်ရောင်းချခြင်းရှိမရှိ Burma Campaign for UK အဖွဲ့ကမေးခွန်းထုတ်လိုက်ပါတယ်မြန်မာစစ်တပ်ကိုဆာဗီးယားကလက်နက်ရောင်းချနေသလားလို့ခေါင်းစဉ်ပေးထားတဲ့မူဝါဒဆိုင်ရာစာတမ်းတစ်စောင်မှာအဲ့ဒီလိုမေးလိုက်တာပါမြန်မာနိုင်ငံအပေါ်ဥရောပသမဂ္ဂရဲ့သဘောထားကြေညာချက်ကိုလည်းဆာဗီးယားနိုင်ငံကလက်မှတ်ရေးထိုးထားသလိုမြန်မာစစ်တပ်ကိုလက်နက်မထောက်ပံ့မယောင်းချရေးကုလသမဂ္ဂအထွေထွေညီလာခံရဲ့ဆုံးဖြတ်ချက်ကိုလည်း2022ခုနှစ်ဇွန်လမှာထောက်ခံခဲ့ပါတယ်။ဒါပေမဲ့2015ခုနှစ်မှာမြန်မာစစ်တပ်နဲ့ကာကွယ်ရေးဆိုင်ရာသဘောတူညီချက်ကိုလည်းချုပ်ဆိုခဲ့ပါတယ်။2021ခုနှစ်အောက်တိုဘာလမှာကျင်းပခဲ့တဲ့ဗဲမလိုက်လှုပ်ရှားမှုထိပ်သီးညီလာခံကိုတက်ရောက်ဖို့လဲစစ်ကောင်စီအစိုးရကိုဆာဗီးယားကအတိအမှတ်ပြုဖိတ်ကြားခဲ့ပါတယ်လို့မူဝါဒစာရမှာထောက်ပြထားပါတယ်။စစ်တပ်ကိုလက်နက်ရောင်းချဖို့ဂျာလူကစ조사ခဲ့တာမှာဆာဗီးယားကိုဖော်ပြခဲ့တဲ့အထောက်အထားတွေကိုလည်းစာရမှာတင်ပြထားပါတယ်။အခုထိတော့စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တာတွေရပ်ဆိုင်ထားကြောင်းဆာဗီးယားကလူသိရှင်ကြားမထုတ်ပြန်သေးပါဘူး။ဆာဗီးယားဟာယူဂိုစလာဗ်နိုင်ငံရဲ့အစိတ်အပိုင်းအနေနဲ့မြန်မာစစ်တပ်နဲ့1950ခုနှစ်တည်းအတွင်းကစာပြီးဆက်ဆံရေးရှိခဲ့တာပါ။ပိုဂျိုကြီးနေဝင်လက်ထက်ကလည်းစစ်တပ်ကိုချက်လျင်တဲ့လက်နက်ကြီးတွေအပါအဝင်စစ်လက်နက်ပစ္စည်းတွေကိုရောင်းချခဲ့ပါတယ်ခင်ဗျာ။